မြန်မာနိုင်ငံအတွင်းကကလေးသူငယ်တွေအထူးသဖြင့်ရခိုင်ရှမ်းနဲ့ကချင်ပြည်နယ်အတွင်းကကလေးသူငယ်တွေဟာတိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့ပြစ်ပကတွေရဲ့အတန်းကိုကြီးမားစွာခံစားနေကြရတာကြောင့်ကလေးသူငယ်တွေအပေါ်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေဟန်တားနိုင်အောင်တပ်မတော်နဲ့တခြားအစိုးရလူမျိုးရေးတပ်ဖွဲ့တွေအပါအဝင်ပြစ်ပကတွေမှာပါဝင်ပတ်သက်နေသူအားလုံးကကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ကြဖို့လိုအပ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပြစ်ပကဆိုင်ရာအထူးကိုယ်စားလှယ် Miss Virginia Gamba ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံ900ကျားသွားရောက်ပြီးအစိုးရတာဝန်ရှိသူတွေအရဖက်လူမှုအဖွဲ့အစည်းတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတန်တမန်တွေကလပ်တငယ်များနဲ့လက်နက်ကိုင်ပြစ်ပကအရေးကိစ္စတွေကိုစောင့်ကြည့်ရေးအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမှ Miss Virginia Gamba ကဇန်နဝါရီလ20ရက်နေ့ရက်စွဲနဲ့အစီရင်ခံစာထုတ်ပြန်လိုက်တာပါ Miss Virginia Gamba ရဲ့ခီးစဉ်အတွင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဝန်ကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးအလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးနိုင်ငံတော်တရားသူကြီးချုပ်တို့နဲ့တွေ့ဆုံခဲ့ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်အရွယ်မရောက်သေးတဲ့ကလေးငယ်တွေစစ်မှုထမ်းခြင်းအဆုံးသတ်ရေးကုလသမဂ္ဂနဲ့2012ခုနှစ်မှာချုပ်ဆိုခဲ့တဲ့ပူးတွဲသဘောတူညီချက်ကိုမြန်မာအစိုးရတပ်ဖွဲ့တွေဘက်ကအောင်မြင်စွာအကောင့်ထည့်ဖော်နေတာကိုတွေ့ရတဲ့အတွက်ဝမ်းသာကြောင်းဒါပေမဲ့အဲ့ဒီသဘောတူညီချက်အပြည့်အစုံနိုင်အောင်အမြန်ဆုံးလှုပ်ဆောင်ဖို့လိုအပ်ကြောင်းအစီရင်ခံစာမှာတိုက်တွန်းပြောဆိုထားပါတယ်လက်ရှိမြန်မာနိုင်ငံမှာပြုလုပ်နေတဲ့ညဉ့်ညာရေးဆွေးနွေးပွဲတွေမှာပါဝင်သူအားလုံးကညဉ့်ညာရေးဆွေးနွေးပွဲတွေမှာကလေးသူငယ်တွေရဲ့အခမ်းအနားကဏ္ဍကိုအလေးထားထည့်သွင်းဆွေးနွေးကြဖို့လိုအပ်ကြောင်းလဲမြန်မာနိုင်ငံမှာပြုလုပ်ခဲ့တဲ့တွေ့ဆုံဆွေးနွေးမှုတိုင်းမှာတိုက်တွန်းပြောကြားခဲ့တယ်လို့ Miss Virginia Gamba ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်